အမေရိကန်ပြည်တော်စုရဲ့အစိုးရလုပ်ငန်းတွေဒစိတပိုင်းရက်ဆိုင်သွားမှာကိုကာကွယ်တဲ့အနေနဲ့အထက်လွှတ်တော်ကတောက်ချန်နဲ့ညနေပိုင်းမှာနောက်6လအတွက်အသုံးစိတ်မူကြမ်းကိုအတည်ပြုပေးလိုက်ပါပြီ။ဒါဟာဒီမိုကရက်တစ်ပါတီဝင်တွေရဲ့ပြင်းထန်တဲ့ကန့်ကွက်မှုကိုကျော်လွှားနိုင်ရတာလည်းဖြစ်ပါတယ်။အခုမဲခွဲအတည်ပြုလိုက်ပေးလိုက်တဲ့ယာယီအသုံးစိတ်မူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်နက်ရေးထုတ်ဖို့အတွက်ပေးပို့လိုက်ပြီလည်းဖြစ်ပါတယ်။တောက်ချာနဲ့ညနေအစောပိုင်းအထိမရေမရဖြစ်နေရကနေနောက်ပိုင်းမှာ54မဲ46မဲနဲ့အတည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်။ Republican တွေရေးဆွဲထားတဲ့အသုံးစိတ်မူကြမ်းတဲ့မှာကျမရေးဆောင်ရှောက်မှုဆိုင်ရာနဲ့ဥယျာဉ်အထောက်အကူဆိုင်ရာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက် short ချထားတာကို Democrat တွေကမကြေမနက်ပဲဖြစ်နေတာပါ။ဒါပေမဲ့အစိုးရလုပ်ငန်းတွေရက်ဆိုင်သွားမယ်ဆိုရင်အခြေအနေဟာအခုတည်းပိုးပြီးဆိုးနိုင်တဲ့အတွက်အစိုးရယာယီအသုံးစိတ်ဥပဒေချမ်းကိုထောက်ခံမဲ့ပေးမယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောကြားခဲ့တဲ့နောက်မှာအခုလိုအတည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်။ Republican တွေမှတ်မှုထားတဲ့အောက်တော်လွှတ်တော်ကနေတင်သွင်းတဲ့အစိုးရအသုံးစိတ်မူကြမ်းအတွက် March 14ရက်တောက်ချန်နဲ့ညတကောင်အထိမှအတည်ပြုချက်မရရင် American အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းရတော့မှာလည်းဖြစ်ပါတယ်။